MPC လို့ခေါ်တဲ့မြမငင်းကြီးရေးစင်တာရဲ့အလားအလာကိုလည်းနားဆင်ရမှာပါ။ဒီလကုန်မှာ EU ဥရောပသမဂ္ဂက MPC ပေါ်ငွေကြေးထောက်ပံ့မှုတွေရပ်ဆိုင်းတော့မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲငင်းကြီးရေးရရှိဖို့အလားအလာကမြမစစ်တပ်ရဲ့သဘောထားအပေါ်မှာပဲမူတည်နေတယ်လို့တိုင်းရင်းသားကောင်းဆောင်တအူက VOE ကိုပြောပါတယ်။မနနာချမ်းကဆက်ပြီးတော့ပြောပြမှာပါရှင်။
နှစ်ပေါင်း60နီးပါးကြာပြည်တွင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငင်းငယ်ရရဖို့အတွက်ဂျောင်းဝင်ညှိနှိုင်းဆောင်ရွက်ပေးရတဲ့ MPC မြန်မာငင်းငယ်စင်တာကိုမတ်လ31ရက်နေ့ကစပြီး EU ဥရောပသမဂ္ဂကငွေကြေးထောက်ပံ့မှုရပ်ဆိုင်းတော့မှာဖြစ်တယ်လို့ MPC နဲ့နှီးဆက်သူတူက VOE ကိုပြောပါတယ်။2012ခုနှစ်နှစ်ကုန်ပိုင်းမှာစတင်ဖွဲ့စည်းခဲ့တဲ့ MPC ကို Peace Donor Support Group နဲ့ Norway ခြေဆိုင်မြန်မာ PeaceSport Initiative တို့ကနှစ်စဉ်ဒေါ်လာတန်းနဲ့ချီထောက်ပံ့ကူညီနေတာဖြစ်ပြီးတော့ PDSG အဖွဲ့ထဲမှာတော့ EU ဥရောပသမဂ္ဂကုလသမဂ္ဂ Australia ဗြိတိန်နဲ့ကမ္ဘာ့ဘဏ်တို့ပါဝင်ကြတာပါမြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအနိုင်ရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတက်ကဧပြီလ1ရက်နေ့မှာတရားဝင်စတင်တာဝန်ယူတော့မှာဖြစ်တာမို့ဦးသိန်းစိန်အစိုးရလက်ထက်မှာဖွဲ့စည်းခဲ့တဲ့ MPC အပေါ် EU ဥရောပသမဂ္ဂကနေဦးသိန်းစိန်အစိုးရတက်တန်းကုံဆုံးမဲ့မတ်လ31ရက်နေ့ကစပြီးငွေကြေးထောက်ပံ့မှုတွေကိုရပ်ဆိုင်းဖို့ဆုံးဖြတ်ခဲ့တာပါဒါပေမဲ့လည်း NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကမကြသေးခင်ကပဲ MPC အဖွဲ့ဝင်တချို့နဲ့တွေ့ဆုံခဲ့ပြီး MPC ရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုလက်ခံတဲ့အကြောင်း NLD ဦးဆောင်တဲ့အစိုးရတက်လက်ထက်မှာ MPC ကိုဆက်လက်ထားရှိမှာဖြစ်တဲ့ကြောင်းနဲ့ MPC ရဲ့လုပ်ငန်းတွေအားလုံးကိုပြန်လည်သုံးသပ်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့လည်း MPC နဲ့နှီးဆက်သူတူဦးက VOE ကိုပြောပါလေ။ကရင်မျိုးသားစီယုံ KNU ဒုက္ကဋ္ဌနော်စီဖိုရာစိန်ကတော့မြန်မာပြည်ပြည်ပြောင်းလဲရေးမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရဖို့ကအဓိကအခန်းကဏ္ဍတစ်ခုမှာပါဝင်နေတဲ့အတွက် NLD အစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးရဖို့စွမ်းဆောင်လာမှာမြန်မာစစ်တပ်ဘက်ကဘလောက်ပူးပေါင်းဆောင်ရွက်မလဲဆိုတဲ့အပေါ်မူတည်သေးတယ်လို့အခုလိုပြောပါရစေ။
အဲ့ဒါမှငါကဖြစ်ဖြစ်ကြောင်းလည်းဘုအဆွဲကလာတာကညီဆိုင်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အခန့်ကတည်းကဖြစ်တယ်။ညီဆိုင်နဲ့ပတ်သက်ပြီးတော့အစ်တကလည်းဒီဒီအဆွဲရတဲ့ခဏပါလေ။ဒါရအနာကရှိသေးတဲ့အတွက်အဲ့တော့ဒီကဘလို့ထိလုံးနေလို့ဆိုတာကအဲ့ဒါဖြစ်တယ်
ဒါအပြင်တိုင်းဒေသလက်နက်ကင်တွေနဲ့ငင်းငယ်ရေးဆွေးနွေးဖို့ဦးသိန်းစိန်ဆိုရလက်ထက်မှာဖွဲ့စည်းပြီးပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်ခဲ့တဲ့ UPWC ပြည်ထောင်စုငင်းငယ်ရေးဖော်ဆောင်မှုကော်မတီနဲ့ UPCC ပြည်ထောင်စုငင်းငယ်ရေးဖော်ဆောင်ရေးဗဟိုကော်မတီကိုလည်းတရားဝင်ဖြတ်သိမ်းရမှာဖြစ်ပါတယ်တိုင်းဒေသလက်နက်ကင်အဖွဲ့စည်းပေါင်း18ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီနဲ့အပြစ်ခတ်ရဆက်ရေးဆွေးနွေးချိန်တိုင်းအဓိကအခန်းကဏ္ဍကပါဝင်ခဲ့တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့ UPWC နဲ့ UPCC တို့ကိုတရားဝင်ဖြတ်သိမ်းတဲ့အချိန်ကြာရင် MPC မှာဆက်လက်လှုပ်ဆောင်တော့မှာမဟုတ်ဘူးလို့လည်းသတင်းတွေထွက်ပေါ်နေတာပါ NLD အစိုးရတက်တက်လာတဲ့အခါကြာရင်တော့တိုင်းရင်းသားတွေနဲ့ငင်းငယ်ရေးဆွေးနွေးတဲ့အခါ NLD ပါတီဝင်ဒေါက်တာတင်မျိုးဝင်းကစိတ်ဆက်ညှိနှိုင်းရေးမှုဖြစ်လာနိုင်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်လက်ရှိသမရဦးသိန်းစိန်အစိုးရတက်တန်း9နှစ်တာကာလအတွင်းပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ပါဝင်တဲ့ UNFC တို့အကြားတနင်္ဂနွေအပြစ်ခတ်ရစေရရှိဖို့ဆွေးနွေးကြကြရမှာအခုချိန်ထိတော့တိုင်းရင်းသားလက်နက်ကိုင်10ဖွဲ့နဲ့ပဲတနင်္ဂနွေအပြစ်ခတ်ရစေကိုလက်မဲ့ရေးထိုးနိုင်သေးတာလည်းဖြစ်ပါတယ်။ဒါကြောင့် NLD ဦးဆောင်တဲ့အစိုးရတက်လက်ထက်ကြရင်တော့ကြံတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါတနင်္ဂနွေအပြစ်ခတ်ရစေလက်မဲ့ရေးထိုးနိုင်ပြီးငင်းချမ်းရေးကိုအောင်မြင်မြင်ဖော်ဆောင်နိုင်ဖို့အတွက်အများကမျှော်လင့်နေကြတာဖြစ်ပါတယ်။နယ်မြေစိုးမိုးရေးကိုအဓိကကင်ဆွဲထားတဲ့မြန်မာတပ်မတော်အနေနဲ့ NLD အစိုးရလက်ထက်မှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငင်းငယ်ရဖို့အရင်ထက်ပိုပြီးတော့လူလူလာလာနဲ့လှုပ်ဆောင်လာနိုင်သလားဆိုတဲ့အပေါ်မှာတော့ KNU ဒုက္ကဋ္ဌနော်စီဖိုရာစိန်ကစစ်တပ်ကအရင်တိုင်းသူတို့ရဲ့မူကိုကင်ဆွဲထားတဲ့အတွက်ဒီမူကိုမပြင်ဘဲနဲ့တော့ငိုအတိုင်းပဲဆက်သွားမှာပဲလို့ပြောဆိုခဲ့တာဖြစ်ပါတယ်မကြသေးခင်ကပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေ NCA ကိုလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့တက်မတော်အပေါ်တန်တရားစိတ်မထားပဲဒီအဖွဲ့တွေရဲ့ဆန္ဒအတိုင်းအချိန်မရွေးလက်မှတ်ရေးထိုးနိုင်ဖို့တကားဖွင့်ထားတယ်လို့ပြောဆိုထားပေမဲ့အစိုးရဘက်ကနေတိုင်းရင်းသားအဖွဲ့6ဖွဲ့ကိုတော့ NCA မှာလက်မှတ်ထိုးခွင့်မပြုခဲ့ပါဘူးဒီအဖွဲ့တွေထဲမှာကိုကန်တက်ဖွဲ့တောင်းပလောင်တက်ဖွဲ့ရခိုင်တက်မတော်စတဲ့အဖွဲ့တွေပါဝင်ကြပါလိမ့်ရှင်